You can bend but never break me, 'cause it only serves to make me more determined to achieve my final goal.
For her leadership in advocating for the full and equal rights of women and ethnic and religious minorities in Burma, we honor May Sabe Pew as a woman of courage. Thank you.
မမေစဘက်ယူနေနဲ့ဒီနိုင်ငံတကာအမျိုးသမီးတတိယစုကိုဘာကြောင့်ချီးမြှင့်ခဲ့ရတယ်လို့မြင်နေရှင်
။တကယ်တော့မြန်မာနိုင်ငံမှာတတိယအမျိုးသမီးတွေပေါ့အမျိုးသမီးအရေးအတွက်ကအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျမကြောက်ထဲမဟုတ်ပါဘူးအများကြီးပဲရှိပါတယ်။ဒါပေမဲ့လည်းဟိုကျမကိုမှဘာကြောင့်ရွေးချယ်ချီးမြှင့်ရတယ်လဲဆိုတဲ့မိကွန်းလေးပေါ့နော်။လူတွေတော်တော်များများကလည်းဟို Facebook မှာလည်းအိမေကွန်မေးထားတာကိုတွေ့ရတယ်။ကျမလည်းစဉ်းစားကြည့်ပါတယ်။ဘာကြောင့်တို့တို့ကျမကိုရွေးချယ်တာများဖြစ်လိမ့်မလဲပေါ့။အဲတော့ကျမစဉ်းစားမိတဲ့ကျမအတွေ့အလေးကိုပဲဟိုပြောပြပါရစေ။မှတ်ပါတယ်။ဒီအမျိုးသမီးရေးနဲ့ကျမတန်းတူညီများရေးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတာတဲ့အကြောင်းတွေထဲမှာကချင်တိုင်းရင်သူဖြစ်တယ်။ပြီးတော့ကျမဟာအမျိုးသမီးရေးနဲ့ကျမတန်းတူညီများရေးအတွက်ဒီ issue တစ်ခုလည်းအတွက်ဆောင်ရွက်နေရမှာမဟုတ်ဘူးပေါ့နော်။တစ်ဖက်မှာဒီကျမတို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရတန့်ရေးရင်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျမတို့မြန်မာနိုင်ငံမှာပထမအဦးဆုံးဟိုအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါအဝင်အမျိုးသမီးတွေကိုအမျိုးဘာသာတပ်တနာနဲ့ယဉ်ကျေးမှုကိုထိန်းသိမ်းဆောင်ရှောက်ဖို့အတွက်အကြောင်းပြချက်နဲ့ကျမတို့ဒီတာဝန်တွေကိုစုပုံပြီးတော့ချတာပေါ့နော်ပြောရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေနဲ့မြို့သားတွေရဲ့အခွင့်အရေးကိုကန့်သက်ချုပ်ချယ်တားဆီးဖို့အတွက်စူးစမ်းတာတွေကိုလည်းရှေ့တန်းကနေမမမမရက်ပြီးတော့ကျမတို့ဘောမှာအသက်အန္တရာယ်ချိန်ချောက်မှုတွေပြီးတဲ့အခါမှာလိမ်မိုင်းဆိုင်ရာထိပါစော်ကားမှုတွေအများကြီးကိုပြုလုပ်တော်လဲနောက်မဆုတ်ပဲနဲ့ဒီကနေ့အထိလည်းပဲဟိုရက်တီပြောဆိုနေမှုတွေပေါ့အဲ့တော့ပြောရမယ်ဆိုရင်တော့ issue အများကြီးကိုကျမတို့ဟိုပါဝင်ဆောင်ရွက်နေတာကလည်းတစ်စိတ်တစ်ပိုင်းပါပါလိမ့်မယ်ကချင်တိုင်းရင်သူဖြစ်တာရောပြီးတော့ဒီငင်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားစွဲဆိုအရေးယူခံရဘူးတယ်အဲဒီတရားစွဲတဲ့ process မှာလည်းပဲကျွန်တော်တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျွန်တော်တို့ဒီတရားရုံးတွေကိုအချိန်ပေါင်းများစွာသွားပြီးတော့မှကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်မျိုးသမီးတွေအတွက်ကိုယ့်မှာကြလာနိုင်တဲ့အန္တရာယ်တွေကိုဟိုဘလောက်ပဲရှိလာပါစေပေါ့နော်ရည်တည်နိုင်တဲ့ကျိုးပန်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ရွေးချယ်ချီးမြှင့်ခြင်းဖြစ်တယ်လို့ကျမကတော့ကိုယ့်ဘာသာကိုအဲ့လိုထင်မိတာပေါ့လေ
အဲ့တော့ဒီပုံမှန် session နဲ့ Mammy Special တို့အဖန်ခံရတယ်ဒါပေမဲ့အဲ့2008ဒီဖွဲ့စည်းပုံခြေတဲ့ဥပဒေမှာပြဋ္ဌာန်းထားတဲ့ဒီပုံမှန် session နဲ့ပတ်သက်ပြီးတော့လေ Mammy Special တို့လိုလူထုအခြေပြုဖွဲ့စည်းပြီးနောက်ဒီအကြောင်းသားဖွဲ့စည်းရတယ်ပေါ့နော်ဒါကိုတို့ကန့်ကွက်နေကြရတယ်ဆိုတော့ဒီပုံမှန် session ရဲ့အဓိကအားမြင့်ချက်တွေအားလဲရှင
်ဖွဲ့စည်းပုံခြေကဥပဒေထဲမှာတရားဥပဒေစုံမရင်းနဲ့တခြားသူတွေကိုလည်းအနှောက်အယှက်မဖြစ်ဘူးဆိုရင်လူတိုင်းလူတိုင်းဟာကိုယ့်ရဲ့ဆန္ဒကိုလွတ်လပ်စွာဖော်ထုတ်ခွင့်ရှိတယ်ဆိုတဲ့ဟာကအတိအလင်းပါပြီးသားပါပြဋ္ဌာန်းမိသားပါသို့တော်လည်းကျွန်တော်လက်တွေ့မှာဖြစ်နေတာကတော့အများသူကစုယုံပြီးတော့မှကျွန်တော်တို့တွေဟာဆန္ဒထုတ်ဖော်တဲ့ကိစ္စတွေအခမ်းအနားတစ်ခုခုကိုကျင်းပတဲ့ကိစ္စတွေဟာအထူးသဖြင့်ဒီကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့သိကြီးမကြိုက်တဲ့အကြောင်းကိစ္စတွေဖြစ်ခဲ့မယ်ဆိုရင်အဲ့ဒီကိစ္စတွေအတွက်ကျမတို့ကပါဝင်ဆောင်ရွက်တဲ့သူတွေဟာဒီပုံမှန် session နဲ့အရေးယူခံနေရတာပေါ့နော်လူတိုင်းကိုတော့သူတို့ကအရေးယူရတော့မဟုတ်ဘူးပေါ့အဲ့တော့ဆိုလိုချင်တာကဥပဒေဟာတပြေးညီဖြစ်မနေဘဲနဲ့အကြောင်းအရာပေါ်မူတည်ပြီးလူပေါ်မူတည်ပြီးတော့မှဟိုအရေးယူချင်တဲ့သူကိုဆိုယူတယ်ပြီးတဲ့အခါမှာပြစ်ဒဏ်တွေချမှတ်တဲ့အခါမှာလည်းအကြောင်းအရာနဲ့လူပေါ်မှာမူတည်ပြီးတော့မှပြစ်ဒဏ်တွေရတယ်အမျိုးမျိုးဖြစ်နေတယ်တကယ်တမ်းမှာဥပဒေသည်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့၊ကူညီပေးဖို့ပဲဖြစ်တဲ့။နိုင်ငံသားတွေရဲ့မူလရပိုင်ခွင့်ဖြစ်တဲ့အခွင့်အရေးတွေကိုတားဆီးတာမျိုး၊ကန့်သက်တာမျိုး၊ချုပ်ချယ်တာမျိုးမဖြစ်တဲ့ဘူးပေါ့။အဲ့တော့အဲ့အတွက်အားနည်းချက်တွေရှိနေတယ်လို့ကျွန်တော်တို့ကမြင်တာပါ
။နောက်ချက်ကဒီအမျိုးသမီးဦးဆောင်လှုပ်ရှားသူတူပေါ့နော်။အခုဆိုရင်ငင်းချမ်းရေးနောက်တစ်ခါဒီအမျိုးသမီးဒီအခွင့်အရေးပေါ့နော်။နောက်ကြမ်းမတန်းတူရေးစားတဲ့ဒီလှုပ်ရှားမှုတွေမှာဥဆောင်နေသူဒီကချင်တိုင်းသူအမျိုးသမီးတအုပ်အနေနဲ့ရင်ဆိုင်နေရတဲ့ပေါ့နော်ဆောစောကပြောသွားတယ်ဒီချင်းချိုင်မှုတွေရှိနေတယ်ဆိုတာပေါ့နော်အဲ့ဒါကြီးကဘာကြီးလဲရှင
်ကျွန်မပြောလိုက်ပြောထားရှိတာကတော့ကျွန်တော်တို့ဟာစေတနာရှိနေတာ哦ရှိနေမှန်းတာဟုတ်မှအ တိမမပြုတဲ့လက်မခံတဲ့လူဖွဲ့စီမှာနေနေရတာဖြစ်နေတယ်။တကယ်တမ်းလက်တွေ့မှာတခြားနိုင်ငံကအမျိုးသမီးတွေလိုမျိုးခေါင်းကနေခြေထိဖုံးထားတာမျိုးတော့မရှိဘူး။ပညာသင်ခွင့်တွေအလုပ်ကိုင်ခွင့်လန်းတွေကိုပိတ်ပင်တားဆီးချုပ်ချယ်ထားတာမျိုးမရှိဘူးဆိုတော့ညာလေတကယ်တမ်းမှာကျွန်တော်တို့အမျိုးသမီးတွေအလုပ်ခွင့်ထဲမှာဒီလူဖွဲ့စီထဲမှာကြုံတွေ့နေရတဲ့ခွဲခြားဆက်ဆံမှုတွေကိုယ်မှာအစွမ်းတက်တည်ရှိသလောက်အသုံးပြုခွင့်မရမှုတွေကိုကြတော့လူဖွဲ့စီကအတိမပြုလက်ခံထားခြင်းမရှိဘူးလေဒီနေ့အထိပဲကျွန်တော်တို့နိုင်ငံတော်အခမ်းအနားတွေမှာကြားနေရတော့မှာပဲမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေဟာငွေကလေးကဟိုမျိုးသားရင်းနဲ့တန်းတူအခွင့်အရေးပေးထားတာပါပဲဆိုပြီးတော့မှယုံကြည်လက်ခံထားမှုကိုဟိုတကယ်တော့ကျွန်တော်တို့အတွက်က challenge တစ်ခုပါပဲပြီးတဲ့အခါမှာဒီ traditional role ပေါ့အမျိုးသမီးတွေဟာဘယ်နေရာကတော့အမျိုးသမီးတွေနဲ့ပတ်သက်တဲ့နေရာဘယ်နေရာဆိုတော့အမျိုးသမီးတွေနဲ့မသက်ဆိုင်ဘူးဆိုတော့အတွေးခေါ်အယူဆဟာကျွန်တော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့မှရှိပါတယ်အဲ့တော့အမျိုးသားများနဲ့သာတင့်တော်တဲ့အလုပ်ကိုင်းရာဒူးဆိုပြီးကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့မှအတိအကျရေးသားထားတာကိုကြည့်မယ်ဆိုရင်ကျမတို့ဟာစနစ်ပေါ့အရာကိုကောက်ကိုဘယ်ဟာကအမျိုးသမီးတွေလှုပ်တင်တယ်မလှုပ်တင်ဘူးဆိုတာကိုတိုက်တိုက်ခွဲခြားထားပြီးတာဖြစ်တယ်။အဲ့လိုခွဲခြားမှုတွေမရှိအောင်နိုင်ငံတော်အစိုးရအနေနဲ့လည်းအမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ပေးရမယ်ဆိုတာကိုဒီစီတော်လိုမျိုးပြည်ပဆိုင်ရာသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးထားပါရဲ့နဲ့ကျမတို့ဟာချိုးဖောက်နေတာပေါ့နော်။အဲ့ဒါတွေကိုကာကွယ်စောင့်ရှောက်မှုမပေးနေတာအဲ့ဒါတွေဟာကျမတို့ရဲ့အစဉ်ခေါ်မှုတွေပါပဲ။နောက်တစ်ချက်ကတော့မျိုးသမီးတွေပေါ့အကျန်းဖတ်မှုတွေဟာကြောက်စရာကောင်းလောက်အောင်ကျမတို့ရဲ့လူအဖွဲ့အစည်းထဲမှာကြည်ကြဲပြန့်ပြန့်ဖြစ်လာတာကိုတွေ့ရပါတယ်။အရင်ကတော့ကျမတို့ဟာကိုယ်လက်လမ်းမမီလို့လည်းဖြစ်မယ်။တည်င်းမီဒီယာတွေမှာဖော်ပြခွင့်မရလို့လည်းဖြစ်မယ်။ဒါပေမဲ့ဒီကနေ့ကျမတို့တည်င်းမီဒီယာတွေပွင့်လင်းလာပြီးတော့ဆိုရှယ်မီဒီယာလို့ခေါ်တဲ့ Facebook တို့ဒီလူမှုစာမျက်နှာတွေကိုကျမတို့ကလက်လမ်းမီလာတာနဲ့အမျှနေရာတိုင်းမှာအမျိုးသမီးတွေဟာအကျန်းဖက်ခံနေရတယ်ဆိုတဲ့သတင်းတွေကိုပဲကျွန်တော်တို့မြစ်တူကကြားနေရပါတယ်။အလုတ်သမားအရေးလှုပ်ရှားဆောင်ရွက်တဲ့အမျိုးသမီးတွေလည်းအကျန်းဖက်ဖြိုခင်းခံရပါတယ်။ကိုယ့်ရဲ့လေယာမြေအတွက်အကာအကွယ်ရဖို့အတွက်ကိုအခွင့်အရေးတောင်းဆိုတဲ့တောင်းသူလေသမားတွေလေသူမတွေလည်းအကျန်းဖက်တပြက်ခံရပါတယ်။အဲ့လိုပဲကိုယ်အိမ်ကိုယ့်ယာကိုယ့်ရက်ရွာအတွက်စေတနာဝန်ထမ်းနဲ့ကလေးတွေကိုစာတင်ပေးနေတဲ့ကျောင်းဆရာမလေးတွေလည်းရရဆက်ဆက်ပြိုင်ပိုင်းဆိုင်ရာမတော်မတရားပြုကျင့်ပြီးတော့အသက်ခံရတဲ့လူအဖွဲ့အစည်းမှာကျွန်တော်တို့နေနေရပါတယ်။ဒါပေမဲ့လည်းအဲ့ဒီအကျန်းဖတ်မှုတွေအားလုံးကိုကြည့်လိုက်ပါ။တကယ်တမ်းမှာအဲ့ဒီမျိုးသမီးတွေအတွက်ဥပဒေအရာပေါ့နော်။ခီတိရောက်ရောက်ကျွန်တော်တို့အကာအကွယ်ပေးမှုတွေအေးအေးယူအပြစ်ပေးတာတွေကိုဒီနေ့အထိမတွေ့ရတာကိုမြင်ရမှာဖြစ်ပါတယ်။အဲ့တော့အခုကျွန်တော်တို့ဒီတရက်နှစ်ရက်အတွင်းမှာလည်းပဲကျောင်းသားလှုပ်ရှားမှုတွေမှာဟိုဒီကျောင်းသူလေးတွေနော်အကျန်းဖက်ကျွန်တော်တို့ဖမ်းဆီးခံရတာတွေ၊ရိုက်နှက်ခံရတာတွေဒါတွေအားလုံးဟာအမျိုးသမီးတွေကိုလူအများမြင်သာထင်သာနေတဲ့ရှိတ်မှာပေါ်ပေါ်တင်တင်ပြောင်ပြောင်တင်တင်ကြီးအကျန်းဖက်တာကိုကျွန်တော်တို့တွေဟာမြင်နေတွေ့နေပေမဲ့လည်းလက်ပိုက်ကြည့်နေရတဲ့အနေအထားမျိုးမှာရှိနေတာဟာတကယ်တော့တိတ်ကိုအနေရဲ့ကြီးပြီးတော့မှရှက်စရာကောင်းတဲ့လူအဖွဲ့အစည်းတဲမှာကျွန်တော်တို့နေထိုင်နေရတာဖြစ်ပါတယ်လို့အဲ့လိုကိစ္စတွေအတွက်ထုတ်ဖော်ပြောဆိုတဲ့ကျွန်တော်တို့လိုမျိုးသမီးအရေးတကြွလှူရှားသူတွေရက်ဖက်လူမှုအဖွဲ့အစည်းတွေအထက်ကစ조사ဆောင်ရွက်နေသူတွေကိုလည်းပဲအမျိုးမျိုးတိုက်ခိုက်ပါတယ်ပုံကိုရေးရတိုက်ခိုက်တာတွေရှိတယ်လိမ်မိုင်းဆိုင်ရာညင်ညက်ပပတ်တွေပေါ့နော်စာသားတွေကိုကျွန်တော်တို့ရေးသားပေးပို့တာဓာတ်ပုံတွေပို့တာကျွန်တော်တို့ရဲ့ Facebook စာမျက်နှာတွေကျွန်တော်တို့ရဲ့ဓာတ်ပုံတွေဖုန်းနံပါတ်တွေကိုညဉ့်ညမ်း website တွေပေါ်မှာတင်တာအဲ့ဒါတွေအပါအဝင်ကျွန်တော်တို့ကိုမျိုးသားတစ္ဆာဖောက်တွေအဖြစ်နဲ့တတ်မှတ်ပြီးတော့မှတတ်မယ်ဖြတ်မယ်ဆိုပြီးတော့မှချင်းချောက်စားတွေပို့တာတွေအပါအဝင်ပေါ့တကယ်တမ်းမှာကျွန်တော်တို့လှုပ်ရှားဆောင်ရွက်နေရတဲ့အားလုံးဟာကျွန်တော်တို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေကိုအကျန်းဖတ်ဖို့ကင်းစင်တဲ့လူအဖွဲ့အစည်းပတ်ဝန်းကျင်မှာနေထိုင်ခွင့်ရဖို့အတွက်ကြိုးပမ်းဆောင်ရွက်နေမှုပဲဖြစ်ပါတယ
်ကျေးဇူးတင်ပါတယ်မမီစတိန်ဖြူတို့ခုလိုကျေးဇူးမင်းရင်းပင်ပေးတဲ့အတွက
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
'Cause it only serves to make me more determined to achieve my